အခုနှစ်အာဆီယံအလဲကြဥက္ကဋ္ဌအနေအားကိုတာဝန်ယူသွားမဲ့လာအိုစ်နိုင်ငံဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုရွေးချယ်ထားပြီးလို့လာအိုစ်နိုင်ငံခြားရေးဝန်ကြီးဌာနကအာဆီယံနိုင်ငံတွေကိုသတင်းတွေနဲ့ကအသိပေးလိုက်ပါတယ်နိုင်ငံရေးလှိမ့်လာသူတွေကတော့လာအိုစ်နိုင်ငံဟာမြန်မာအပါအဝင်အာဆီယံတစ်ဖွဲ့လုံးရင်ဆိုင်နေရတဲ့အဖက်ဖက်ကစင်ခေါ်မှုတွေကိုကင်တွယ်နိုင်မှာမလားဆိုတာတန်ညာရှိကြောင်းပြောပါတယ်။ရန်ကုန်ကရေးသားပေးပို့တဲ့သတင်းကိုတော့ကိုရဲမုံကပြောပြထားပါတယ်
။ဇန်နဝါရီတရက်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံဟာဒီနေ့အတွက်ပထမဆုံးအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုအခုလာကုန်မှာကျင်းပသွားဖို့ရှိပြီးဒီမတိုင်ခင်မှာပဲမြန်မာအရေးအတွက်အဓိကတာဝန်ယူရမယ့်အထူးကိုယ်စားလှယ်ကိုခန့်အပ်လိုက်တာဖြစ်ပါတယ်။လာအိုနိုင်ငံကြားရေးဝန်ကြီးဌာနကခန့်အပ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာခေတီခွန်ဟာတချိန်ကလာအိုနိုင်ငံကြားရေးဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးဖြစ်ပါတယ်။ပြီးတော့သူကလာအိုနိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်အဖြစ်လည်းအချိန်အတော်ကြာတာဝန်ယူဖို့သူဖြစ်ပါတယ်။သူ့အနေနဲ့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်နဲ့အတူမြန်မာနိုင်ငံ၏အချက်အသေးကိုအာဆီယံကိုစားတာဝန်ခံဆောင်ရွက်တော်မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်အတဲ့နဲ့ပတ်သက်လို့အင်ဒိုနီးရှားလိုမြန်မာအရေးပြည်လဲဖို့စိတ်ဆန္ဒရှိတဲ့နိုင်ငံတွေတောင်တစုံတရာမဖြေရှင်းနိုင်တဲ့အတွက်လာအိုနိုင်ငံအပေါ်မှာမျှော်လင့်ချက်တိတ်မရှိကြောင်းမြန်မာအရေးလိမ့်လာသူတွေကပြောပါဗျ။မြန်မာပြည်တွင်းမှာလူမှုတော်လှန်ရေးကထူးခြားတဲ့အပြောင်းအလဲတွေရှိနေပြီးအာဆီယံကတော့ဘုံသဘောတူညီချက်အတိုင်းပဲဆက်သွားနေတာဖြစ်လို့ပြည်သူတွေကတော့အာဆီယံအပေါ်မှာမျှော်လင့်ချက်တိတ်မရှိကြောင်း Central European University ကနိုင်ငံတကာဆက်ဆံရေးတူးတည်သည့်တူးဖြစ်တဲ့ကိုတီဟာဝင်းအောင်ကပြောပါဗျ။အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယား၊လာအိုနဲ့ထိုင်းကစစ်ကောင်စီကိုလိုလားဆက်ဆံနေတာဖြစ်လို့အထူးကိုယ်စားလှယ်ကဒီအခြေအနေတွေကိုကြော်လွန်ပြီးလုံနိုင်လိမ့်မယ်လို့မထင်ကြောင်းသူကပြောပါဗျ။အဲ
့တော့အထူးကားကတော့ဒီမြေပြင်အခြေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းတည်နာလေထားတဲ့ဟာတွေကလုံးဝကိုပဲမူးနေမြင်နေလို့ပဲတခြားစီဖြစ်နေရပေါ့နော်။စစ်ကောင်စီအနေနဲ့ကလည်းဒီနိုင်ငံတကာအတိုင်းဝိုင်းကပေးတဲ့ထွက်ပေါက်တွေကိုစိတ်ဝင်စားဘူး။သူတို့စိတ်ဝင်စားတဲ့ဟာကနိုင်ငံတကာအတိုင်းဝိုင်းကသူတို့ကိုအစိုးရအနေနဲ့အတိမတ်ပြုဆက်ဆံတာကိုရဖို့အာဆီယံကနေလိုချင်တာကလည်းဒီတစ်ခုပဲရှိတယ်ပေါ့နော်။ဒီဟာကလည်းအာဆီယံရဲ့လက်ရှိမူတိုင်ဆိုလို့ရှိရင်ဖြစ်လာစရာအကြောင်းမရှိဘူး။ဒီတော့လက်ရှိဒေါ်လာရေးဘက်ကိုပြည့်ပြည့်တတ်တာရလာရအောင်လည်းသူတို့ကမူဝင်ရဲဘူး။အခုတည်းကစစ်တပ်ကထိန်းနိုင်အောင်မလားညှိရမှာပေါ့စစ်တပ်နဲ့ညှိရမှာပေါ့ဆိုတဲ့အစင်းအနေနဲ့တတ်မလာဘူးပေါ့နော်။သူတို့မွေမသိဒုံကျိုးပဲဆက်လုပ်နေဦးမယ်လို့ထင်ပါတယ်။အဲ့တော့ဒီဟာဒီမပြောင်းလဲနိုင်သေးတော့ဒီအာဆီယံအထူးကိုယ်စားလှယ်ကဘသူပဲဖြစ်ဖြစ်ဘာမှထူးခြားတဲ့အရွေမျိုးတော့လုံနိုင်ပဲလို့မထင်ပါဘူး
။အာဆီယံနိုင်ငံတွေအနေနဲ့လက်ရှိမှာအာဆီယံတွင်ညီညွတ်ဖို့ဆိုတာထက်ကိုယ်ဥတည်ချက်နဲ့ကိုယ်တွားနေကြတာဖြစ်တယ်လို့လည်းနိုင်ငံရေးလေးလာသူတချို့ကပြောပါရယ်။မြန်မာအရေးနဲ့ပတ်သက်လို့လာအိုနိုင်ငံဟာတနိုင်ငံချင်းအနေနဲ့ထိုင်းနဲ့တရုတ်လောက်စစ်ကောင်စီကိုဖိအားမပေးနိုင်တယ်လို့အာဆီယံဘုံသဘောတူညီချက်နဲ့ဖိအားပေးနိုင်တဲ့အခြေအနေမရှိကြောင်းလည်းနိုင်ငံရေးလေးလာသုံးသက်သူဥဖေတန်းကပြောပါရယ်။
နိုင်ငံတော်ဘယ်လိုအရေးယူလဲဆိုတော့နိုင်ငံတော်ရဲ့အပိုင်ပေါ့ဒီလိုရောဘယ်နိုင်ငံမှဘယ်ဆွဲစီဝမှဒီစစ်ကောင်စီကိုပေါ့ဆက်ရိုက်အလိုသူတို့ရဲ့ရည်ရည်ကိုရှင်းချောင်းနိုင်တဲ့ဖိအားပေးမှုမျိုးတော့မတွေ့ရသေးဘူးပေါ့သူတို့ဆိုတရုတ်ကမှအများကြီးဖိအားပေးလို့ရတယ်အများကြီးကမကရာပြူပြီးတော့ဒီရင်းချိုင်းကိုပေါင်းလို့ရတယ်အဲဒါမဲ့သူရဲ့အဖြစ်တဘောတော့ပဲပေါင်းတယ်ဆိုတော့လာဝင်နိုင်ငံတော်ဘယ်လိုပဲဖြစ်စီလေဒီလောက်ထိဒီမြန်မာနိုင်ငံကြီးအတွက်ပါသူတို့ဖိအားပေးပြီးတော့လုံးနိုင်တဲ့အနေအထားမျိုးတော့ကျွန်တော်တို့မမြင်ဘူးရ။ဒါကြောင့်အဲဒုံရင်ဒုံရင်တိုင်းပဲသွားလိမ့်မယ်လို့ထင်ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကြုံရတဲ့နိုင်ငံရေးအကျက်အသေးတွေကိုဖြေရှင်းဖို့အာဆီယံအနေနဲ့မြန်မာနဲ့ပတ်သက်လို့ဘုံသဘောထား၅ချက်ချမှတ်ထားပါတယ်။အဓိကအချက်ကတော့အကြမ်းဖက်မှုတွေကိုလျှော့ချပြီးသက်ဆိုင်ရာအစုအဖွဲ့တွေအကြားသိဆုံဆွေးနွေးနိုင်ရေးဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အလှည့်ကျဥက္ကဋ္ဌတွေဖြစ်ကြတဲ့ထိုင်းအင်ဒိုနီးရှားနိုင်ငံတွေဟာမြန်မာအရေးကိုအပြေထုတ်ဖို့ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်လည်းအာဆီယံအတွင်းအားနည်းတဲ့လာအိုနိုင်ငံလိုနိုင်ငံအနေနဲ့မြန်မာအရေးကိုဥဆောင်ကင်တွယ်နိုင်ပါမလားတန်တရားတော့ရှိကြပါဗျ။လာအိုနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကို2004မှာတစ်ကြိမ်2016မှာတစ်ကြိမ်တာဝန်ယူခဲ့ပူးပါဗျ။မြန်မာနိုင်ငံကတော့လာမယ့်2026မှာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူရမှာဖြစ်ပေမဲ့အာဆီယံအဖွဲ့ရဲ့ဘုံသဘောတူညီချက်တွေကိုအခုအထိအကောင့်ထဲမဖော်နိုင်သေးတာကြောင့်ဖိလစ်ပိုင်ကိုအစားထိုးတာဝန်ပေးသွားမယ်လို့ဂျာကာတာမြို့မှာကျင်းပခဲ့တဲ့43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဆုံးဖြတ်ထားကြပါတယ်ခင်ဗျာ။